ဒီနေ့မြန်မာစာပေလောကအရေးသားနေတဲ့ပတ်သက်ပြီးဆရာရဲ့အမြင်လေးတွေကျွန်တော်တို့တော်ရရှင်တွေဝေးငှကြင်လို့ပါမြန်မာစကားတွေရှိပါလျက်နဲ့ဒီကကြီးမှာအဲ့ဒီစကားတွေကိုအင်္ဂလိပ်အတန်တွဲအတိုင်းပြောဆိုနေတာရေးသားနေကြတယ်ဆရာဘယ်လိုမြင်ပါသလဲခင်ဗျာအ
ဲ့ဒီဟာတွေလည်းပဲလို့ကျွန်တော်မကြကနေဆွေးနွေးပြပါတယ်မြန်မာစကားမရှိလို့ဝေးစားယူထားတဲ့အသုံးတင်နေတဲ့စကားမျိုးတွေဆိုတော့ထားပါတော့ဗျာ
ဟုတ်ကဲ့
မြန်မာစကားရှိပြီးသားအသုံးနဲ့တင်ပြီးသားစကားတွေမြန်မာစကားနဲ့လည်းဆက်သုံးလို့ရရစမ်းနေအဲ့ဒီစကားကိုမသုံးရနဲ့အဲ့ဒီအင်္ဂလိပ်စကားသုံးနေတာကခုကမှပုံများလာတယ်တဲ့အဲ့တော့ဒါမသုံးရဖြစ်ရတဲ့အတိုင်းသုံးနေဆိုတာကတော့ကျွန်တော်မြန်မာကျောင်းမြန်မာစကားရှိတော့မှကြည့်ရင်တော့တိတ်ပြီးတော့ဘဝင်မကြပြန်ဖို့ဆရာ
ရေဘူးအားဖြင့်တော့တွေ့ဆုံဆွေးနွေးပွဲတွေပေါ့နော်အဲ့တော့အင်္ဂလိပ်စကားမှာဆရာ forum ရှိတယ်ဆရာအနောက်တစ်ခ
ါ
workshop ရှိတယ်ဆရာအနောက်တစ်ခ
ါ
seminar meeting conference စသဖြင့်ရှိတာပေါ့နော်ဆရာအဲ့ဒါတွေကိုဘယ်လိုဟာတွေဘယ်လိုဖြစ်တင်လဲဆိုတော့ဆရာတို့ကပို့ပြီးသိမယ်ကျွန်တော်တော်တော်လေးစိတ်ထဲစံလို့စံအောင်ဖြစ်တော့ဆရာ workshop ဆိုတဲ့စကားလုံးကိုအလုံယုံဆွေးနွေးပွဲလို့ပြန်လာကျွန်တော်တို့မော်တော်ကားပြင်တဲ့နေရာသွားမြင်ရတယ်လို့ဘယ်လိုသုံးရင်ကောင်းမလဲဆရာ
workshop ကတော့တာမန်ဆွေးနွေးပွဲလို့ပြောရင် workshop ရဲ့သဘောမျိုးပေါ်လင်းဟာဆိုလို့စကားသာပြန်တဲ့လူကပြန်ပြီးတော့တွင်သွားတယ်ထင်တာပဲဆရာ
ဆရာဒီလိုဆရာရဲ့ကျွန်တော်တို့သိသလောက်ပေါ့ဆရာ workshop ဆိုတာကဟိုရိုးရိုးဆွေးနွေးပြောဆိုတာမဟုတ်ဘဲနဲ့အပြန်အလှန်လက်တွေ့ကြတဲ့ဟာမျိုးလေးတွေ
ဟ
ုတ်ကဲ့နောက်လေ့ကျင့်နေပေါ့ဆရာလက်တွေ့အဲ့ဒါမျိုးတွေဆိုတော့လက်တွေ့ဆွေးနွေးပွဲအတားမို့လေ့ကျင့်ဆွေးနွေးပွဲတစ်ခုခုပြန်ရင်လက်ရှိကားပြင်အလုံယုံပုံစံပေါက်တဲ့အလုံယုံဆွေးနွေးပွဲဆိုရဲစကလုံးတက်တော့ပိုပြီးတင့်တော်မလားလို့တွေးကြည့်တာပါ
ကျွန်တော်လည်းဟိုပထမတော့အဲ့လိုစဉ်းစားသေးတယ်နောက်ဘာသွားပြည့်လဲဆိုတော့ဒီ workshop ကို English Dictionary ဘယ်လိုများဖွင့်တယ်လဲလို့ကျွန်တော်ကြည့်ကြည့်တော့တခုစိတ်ဝင်စားသွားတယ်ဆရာ
ဟုတ်ကဲ
့ပထမတခုကတော့ဆရာပြောလို့အလုံယုံပေါ့ workshop ဆိုတော့ဒီစောက်တဲ့တူတွေဘာတွေနဲ့ပြည့်စည်ရတယ်နဲ့လုပ်တဲ့အလုံယုံရတာဒီငါမင်းကြီးပေါ့နော်ဆရာ
ဟုတ်ကဲ့ဆရာ
second meaning ကြတော့အဲ့ဒီသဘောကိုတည့်ရဆိုအဲ့ဒီအနေအဲ့ဒီကြည့်လာတဲ့ meaning ပေါ့ဗျာ
။အ
ဲ့ဒီ meaning ကြတော့ခုနလိုဟိုပြဿနာတစ်ခုကိုအရေးကြီးဒီပြဿနာကိုတင်ပြီးတော့ဆွေးနွေးရဲ့ဆွေးနွေးပွဲလို့လည်းဖွင့်တာတွေ့တယ်ဆရာ
။ဟုတ်ကဲ့
။ဟို workshop ကတော့မူလကတော့အလုံယုံပေါ့
။ဟုတ်ကဲ့။ဆ
ိုတော့အလုံယုံတပွဲဒီပြဿနာတစ်ခုကိုဟိုလက်တွေ့ဖော်ထုတ်ပြီးဆွေးနွေးတဲ့ဆွေးနွေးပွဲဆိုတော့ဒီဒုတိယ sense နဲ့ဘာသာပြန်ပြီးတော့ဆက်ဘာသာပြန်တဲ့ပုဂ္ဂိုလ်ကအဲ့လိုယူတော့ဒီအလုံယုံတပွဲတွေ့ရတဲ့ဆွေးနွေးပွဲလို့ယူရတယ်အလုံယုံဆွေးနွေးပွဲလို့ကြစ်လာပြီးတော့အဲ့ဒီဘွားရအဲ့လိုတင်လာတယ်လို့ပဲကျွန်တော်အဲ့လိုထင်တယ်ဆရာ။တင်စားသုံးတဲ့အနေပေါ့။အဲ့ဒီအနေကိုယူပြီးတော့ဘာသာပြန်လိုက်တယ်လို့ထင်တာပဲ။ဒါကျွန်တော်တွေ့တဲ့လောက်လေ့လာမိတဲ့လောက်ပေါ့နော်ဆရာ
။ဟုတ်ပါတယ်ဆရာ။
အဲ့တော့တခုပေါ့။ကျန်တဲ့ဟာတွေလည်းခုနဆရာပြောလိုတာပဲ။ဟိုတွေ့မှာ conference တွေ seminar တွေ workshop တွေရှိလို့ကျွန်တော်တို့ကလည်းစင်းမျိုးပွဲတွေနှီးနှောဖလေပွဲတွေစသဖြင့်စကားလဲလဲသုံးလို့ရတဲ့နိုင်ငံဟာမျိုးတွေရှိပါတယ်ဆရာ။ရှိတော့ဒါတွေနဲ့ဟိုဖလေသုံးရင်မဖြစ်နိုင်ဆရာအကြောင်းတော့ရှိပါဘူး။
ကျွန်တော်လဲစတတိပညာရှင်တွေမေးမြန်းနောက်တကအဘိဓာန်တွေလိုက်လံကြည့်တော့ဟိုကျွန်တော်မြန်မာလို့ဆိုရင်တော့ forum ကနှီးနှောဖလဲပွဲပေါ့ဆရာအဲ့တော့ workshop ကတော့အလုံးအုံဆွေးနွေးပွဲဆိုတာတက်ဆိုင်တော့ကျွန်တော်တော့လက်တွေ့ဆွေးနွေးပွဲဒါမှမဟုတ်လေ့ကျင့်ဆွေးနွေးပွဲလို့ပြန်သင့်နေထင်တယ်ဆရာရဲ
့ဟုတ်ပါတယ်
နောက်ပြီးတော့ဆရာဥပမာ seminar ဆိုရင်ညှိနှိုင်းဆွေးနွေးပွဲ meeting ဦးတော့ဟုတ်ကဲ့ meeting ဆိုတော့အစည်းအဝေးပေါ့ conference ကြတော့ तू ကညီလာခံလို့ तू ကတော့ကြီးကြီးတ
ယ်အင်္ဂလိပ်စကားလုံးမလိုဘဲနဲ့သုံးတယ်။ဟိုနေ့ပုဂ္ဂိုလ်တယောက်ကတီဗီမှာပြောတာကြားလိုက်တယ်။ဗမာလိုပြောနေတယ်
။ကျွန်တော်
တို့ဒီကိစ္စတွေ safety အတွက်ဆောင်ရွက်ရပါမယ်။အန္တရာယ်ကြီးကိုဆောင်ရွက်ရပါမယ်ဆိုတော့ safety ပြောတဲ့လူတွေပေါ်မှာလည်းတည်တာပေါ့ဆရာ။
ကျွန်တော်မြန်မာလူမျိုးမှာအင်္ဂလိပ်စကားလေးကိုညှက်ညက်ပြီးပြောတာတော်တော်လေးအကျင့်ပါနေရတူတယ်အခုကဟာတချို့ဒီပညာရေးဆိုင်ရာတွေပေါ့အထူးသဖြင့်ဗန်လုပ်ငန်းတို
့
ဒီစီးပွားရေးနိုင်ငံရေးစသဖြင့်ဒီကိစ္စတွေပြောဆိုတဲ့အခါမှာမှားတော့မမှားဘူးဆရာဒါပေမဲ့တချို့ပုံကူများကစာကြောင်းတစ်ကြောင်းလောက်ပြောတာအင်္ဂလိပ်စကားလုံး၅လုံးလောက်ထည့်ပြောလိုက်တော့တာမန်ပြည်သူတွေနားမလဲတော့ဘူးဆရာရဲ့တချို့စကားလုံးကြောက်လဲဘာသာပြန်တဲ့လူတွေဟာခြိပိသားစကားမသုံးမဲနဲ့အဲ့ဒီလောက်မကောင်းတဲ့စကားဆိုပါတော့ဆရာရဲ့blacklist ဆိုရင်ကျွန်တော်တို့အမည်ပြည့်စီရင်ဆိုပြီးရှိသားပဲဆရာရဲ့အခု
ရှိသားရှိသားဟုတ်ကဲ့ဟုတ်ကဲ့
အဲ့တော့အခုတချို့ကအမည်မဲစီရင်ဆိုပြီးပြောနေတာမျိုးတွေပေါ်လာပြန်အောင်
အဲ့ဒါမျိုးကြီးကျတော့ဟုတ်ပါတယ်ဘယ်လုံးကအစီအငုံမတက်ပါဘူးဟုတ်ပါတယ
်နောက်တစ်ခုကတော့လေဆရာစကလုံးထပ်ထားမျိုးပေါ့ဆရာရဲ့အမေတစ်ခါမှကျွန်တော်တွေ့လိုက်တာကနေကြမှုဖြစ်စဉ်ဖြစ်ပေါ်မီဖြစ်ရာလို့သုံးတယ်အဲ့ဒီလိုပေါ့ဆရာဖြစ်တွေထပ်ထားလို့ပြောတွေထပ်ထားလို့အဲ့ဒါကျတော့ဘယ်လိုပြောမလဲဆရာ
အဲ့ဒီဘသူလဲနဲ့စကားပေါ်ရတဲ့ဗီဒီယိုစကားဖောင်းပွားတာပေါ့ဆရာ
။နောက်တစ်ခါဆီဆရာဟိုဥက္ကရာကြီးမှလက်ခံတွေ့ဆုံခဲ့ပါတယ်လို့ဥက္ကရာကြီးမှမိန့်ခွန်းပြောကြပေးပြန်ဆိုအဲ့တော့ကနဲ့မှနဲ့လည်းအဲ့ဒါမျိုးလွှဲနေတာကြီးကြတော့ဆရာ
။အဲ့ဒါကတော့ငင်းရဲကောင်းကျိုးနေကျွန်တော်လည်းရေးပေါင်းများပါပြီ။ကျွန်တော်ဆရာကြီးတွေလည်းကစားပြီးရေးခဲ့တာ ဒီမှန်နေကနေအသုံးမတူတဲ့သဘောကိုသူသမီးဒီကိလို့ဒူပြတဲ့ကတားမှုကိုမှန်နေမသုံးပါဘူးလို့ဆိုရဟာဘူးရှင်းရှင်းတော့လည်းသုံးနေစင်လားလုံးဝမရှိပါဘူးဆရာ
ဟုတ်ကဲ့
ဟိုရှင်းညာသာပဲစင်ဆက်ကြည့်မှန်ဆိုတာထွက်ခွာရရတဲ့ပုံပါပဲဟိုအစင်ဆက်ဟိုကံကိကဆရာပြီးတော့တော့မသုံးနေတယ်ကျွန်တော်ငငယ်တုန်းကလည်းမသုံးဒီလည်းမသုံးအကျမတရီတန်းကြီးတော့ဒီတမောတဆန်ကူနောက်ပိုင်းမှာအဲ့ဒီကန့်နေမှာမှားရီဝင်လာတာပဲဆရာကြီ
းဟုတ်ကဲ့ဆရာဥက္ကရာကြီးမှားဆိုတဲ့စကားကိုလူငယ်လက်သက်စာရေးဆရာတွေသတင်းတောက်တွေတင်မဟုတ်ဘူးဆရာရဲ့နိုင်ငံတော်အစိုးရဘိုင်းတို့ဒီတခြားဟိုနာမည်ကြီးတဲ့နိုင်ငံရေးပါတီတချို့လည်းဒီလိုပဲပြောဆိုနေကြတယ်နော်
ဒီလိုပဲပြောနေတယ်ဟုတ်ကဲ့အဲ့ဒါမဟုတ်ပါဘူးမှားပါတယ်ဆိုတဲ့အကြောင်းကိုဟိုညီမကနေဖတ်တဲ့ဒီရဲ့စာရီမနေတော့ဘူးဆရာကြီးကျွန်တော်လည်းရေးပါတယ်ကျန်တဲ့လူတွေရေးပါတယ
်ဟုတ်ကဲ့
ဒီနောက်လည်းနည်းနည်းပါးပါးတော့ပြင်တယ်သို့တော့တော်များများမပြင်ပါဘူးဗျာ။ဂျန်နေတွေကလည်းကြည့်ရင်တရားနေတွေတမီကိုရေးနေလားလို့တောင်းတင်ရတယ်။တောက်ချောင်းမှတည်
းရ။နောက်ပြီးတော့ဒီမြန်မာစာဟိုအလွဲတကူရေးလိုက်တာမျိုးလို့လည်းကျွန်တော်ထင်တယ်။ဆိုပါတော့ဆရာကျွန်တော်တို့ကြားဘူးတာအပျော်တန်းသတင်းတောက်အပျော်တန်းဓာတ်ပုံဆရာရှိတယ်။ဟိုတလောကသတင်းတောက်တယောက်အသက်ခံတဲ့ကိစ္စနဲ့ပတ်သက်ပြီးခေါင်းစဉ်ဟိုဟောပြောပွဲခေါင်းစဉ်မှာဟိုအလွတ်တန်းသတင်းတောက်ဆိုပြီးတော့တုံးချလိုက်တယ်ဆရာ။အလွတ်သတင်းတောက်ပဲရှိပါတယ်မဟုတ်လားဆရာရဲ့။အလွတ်တန်းလို့မရှိပါဘူး။
ရှိပါဘူးပါလေအလွတ်တရင်တော့ဟုတ
်နောက်တစ်ခုလေဆရာဟိုမကြခဏပေါ်စာရီဆရာပြောရဖောင်းပွားတယ်ဆိုတော့ဆက်နွယ်ကျွန်တော်တွေ့တာလေဆရာဥပမာဖြင့်မိငိမ့်တတ်ခြင်းအမှုကိုပြုလုပ်နေပါသည်ကြီးတို့ပိုးသက်စေဖြန်းခြင်းအမှုကိုပြုလုပ်နေပါသည်တို့အဲ့ဒါမျိုးတွေတွေ့တယ်ပိုးသက်စေ
ဖြန်းနေပါလေဟုတ်ဗျာအတိအဝယ်ထပ်ပြီးပူလာတာလည်းဟုတ်ပူပြီးလင်းနေသွားတာလည်းဟုတ်တကယ်လုံးနေတာဖောင်းပွားပြီးအဲ့ဒီကတွေ့လာတဲ့အခါကျတော့စကားဖောင်းပွားတာပါဆရာ
။ဆရာနောက်တစ်ခါကျွန်တော်တို့အခုလူပုပ်ကိုတွေကိုကျွန်တော်တို့သတင်းတော့တွေရေးတဲ့နေရာမှာဆရာရဲ့တခါကျတော့ကျွန်တော်တို့ကတစ်ဖက်လူကိုဂုံတင်ပြီးတော့ပေါ့နော
်
ညှို့ဆူလိုက်တာပေါ့ဆရာရဲ့။ဥပမာဖြင့်ဆရာရဲ့ကျွန်တော်တို့ရေးလိုက်မိတယ်ပေါ့အကြီးတန်းသူတေတီတို့မြန်မာနိုင်ငံရေးနဲ့စစ်ရေးအကဲခတ်ကျွမ်းကျင်သူစသဖြင့်အဲ့ဒါမျိုးတွေမှာဆရာဆရာအမြင်ဘယ်လိုရှိလဲဆရာတခါကျကျွန်တော်တွေ့တာဟိုအလွန်အကျူးတခါတလေကြဖြစ်သွားခြင်းအားဖြင့်အဲ့ဒီလူအတွက်တော်လကောင်မိမိအတွက်တော်လကောင်ပြိတ္တအတွက်တော်လကောင်နစ်နာသလားလို့ဆရာအဲ့ဒါဆရာဘယ်လိုအမြင်ရှိလဲဆရာ
အဲလူတယ်နဲ့ဘူပြောတာကတော့ဘာပဲဖြစ်ဖြစ်ဟိုတုံးနေစင်လာသဘောရပြောနေတာဒေါသဖြစ်နေပါဘောဆရာဒီတယောက်ကရှင်းသိသိတဲ့တဲ့ဂုံနဲ့ပူပြီးတော့ဟိုလုံလုံကဲကဲဖြည်းကျူးတာပဲဖြစ်ဖြစ်အဲလုံလုံကဲကဲညှောက်ဝင်ပြောတာပဲဖြစ်အဲ့ဒီသဘောအထိတတိယဝါရီကျတက်ရောက်သွားနေတာပေါ့
ဟုတ်ကဲ့ဆရာတပည့်ဟိုကျွန်တော်တို့ဒီအတန်အတွက်ဒီမှာလဲဟိုခါကွင်းနဲ့ရေးပြီးမဲ့ခါငယ်တန်ထွက်ရမယ့်ဟာမျိုးတွေမျောလင့်ချက်တို့
ဟုတ်တယ
်အဲ့ဒီလိုတွေဖြစ်လာတယ်တွေ့တယ်ဆရာ
ဟုတ်တယ်သူတည့်စဉ်သူထက်လို့တက်တာမျိုးအဲ့လိုအတန်ပြောင်းရမယ့်နေရာမျိုးမပြောင်းမဲနဲ့ထက်တာမျိုးတွေလည်းခဏတော်များများဟိုပျော်ပျော်ပါးပါးစဉ်ပျော်ပျော်ပါးပါးတို့ကဖြစ်တာတွေပဲကြံကြံလူငယ်တွေပါစက်ကကြားရတယ
်ဒါတွေကိုကျွန်တော်တို့အခုဆရာတို့ပြောတာလဲပြောတာပေါ့ဟုတ်တေးသေးချာချာဘာတွေများဆက်လက်ပြီးဆောင်ရွက်ရင်ကောင်းမလဲခင်ဗျာ
အဲ့နှစ်ပိုင်းစီမယ်ဒီမှာဆရာတစ်ပိုင်းကလည်းအဲ့လိုဟာမျိုးတွေကိုဟိုတက်မှတ်ပြီးလမ်းညွှန်ပေးတဲ့စာအုပ်စာရန်တွေဆင်းရဲတာတို့ဟောပြောတာတို့ဟိုတန်းခွင့်တာတို့အတင်းနန်းတို့အဲ့ဒါမျိုးတွေတစ်ဖက်ကမြင်ရလို့ဟုတ်လို့တစ်ဖက်ကလူငယ်တွေလည်းအဲ့ဒါတွေကိုခံယူနိုင်တဲ့လူရင်းပြန်တော့စာဖတ်ဖို့ပေါ့ဆရာစာဖတ်နာလာလို့ရှိရင်စာမြင်ရဖတ်ရင်ဒီဥစ္စာတွေကဒီဟာရင်းတွေကတော်တော်ဖြစ်ခဲ့ပါတယ်ဆရာအဲ့ဒီလူငယ်တွေဟာရင်းဖြစ်ရတဲ့အကြောင်းတွေမှာအကြောင်းရင်းတစ်ခုဟုတ်ကဲ့ကနကနလူရပြောနေတဲ့လူငယ်ရစာဖတ်နည်းလာတဲ့အကြောင်းလေးရေးပါတဲ့အကြောင်းလေးဖြစ်လိမ့်မယ်တင်ပါတယ်ဒီပြင်ဟာယုံနေဝင်ရဆရာတွေညာနေတော့အရင်တော့စာသိမ့်မဖတ်ရှိကြတဲ့အခါကျတော့ခုနကလူကြီးကလည်းအချိန်ယူပြီးတော့လူငယ်တိုင်းကိုလှုပ်ခင်ပါပဲဖြစ်ဖြစ်ပြောဆိုလမ်းညွှန်တာမျိုးတွေလည်းတကြီးကြီးနည်းလာတာပေါ့ဆရာရဲ့စာပေစာတွေကလည်းလှုပ်တော့လည်းလှုပ်နေပါတယ်ဆရာအခုဆိုဒီစာရေးဆရာစင်းကစာရင်းနှီးလမ်းညွှန်တင်တန်းတွေပဲသူတို့ကြောင်ကြောင်ဖွင့်ပေးတာအဲ့လိုဖွင့်တာကျွန်တော်လည်းသွားပို့ကြတာပဲတချို့ဟုတ်ကဲ့ဖွဲ့စည်းတွေပါတယ်ကလည်းအဲ့လို fake ခေါ်ပြီးစဉ်းစားတယ်လေစီတန်တော့တော့ရှိပါတယ်ဆရာ။ဟိုကောင်းတာကတော့ဒီနိုင်ငံတော်ကိုကောင်းကင်ကရာပြုဒီဗီဒီယိုရေဒီယိုကနေပုံမှန်တင်ထုတ်ပေးတာဒီဒီဟင်းနဲ့လို့ဒီကြံအငယ်တွေပို့ပြီးတော့ဖြည့်ဖြည့်နိုင်လိမ့်မယ်လို့ထင်တာပါဆရာ
။ကျေးဇူးတော်ဆရာ
။ဟုတ်ပါပြီ။